ီမြေကဝါမှာလူရင်ကျေးမှုသမိုင်းတလျှောက်ဘယ်ရုံဘယ်ခါကမှမကြုံဘူးတဲ့အပူချိန်များနေတာဟာရုပ်ချင်းလောင်စာတွေလောင်ချမ်းရာကထွက်လာတဲ့ဖန်လုံအင်းဓာတ်ငွေတွေကြောင့်လို့သိပ္ပံပညာရှင်တိုင်းလူလူကပြောပါတယ်ရုပ်ချင်းလောင်စာတွေလောင်ချမ်းရာကပူချိန်မြင့်မားလာမယ်လို့1896ခရဲကဟောကိန်းထုတ်ခဲ့တာကလည်းသိပ္ပံပညာရှင်ပဲဖြစ်ပါတယ်ဆွေဒင်ယူပနဲ့ယူပဒါရုပညာရှင်စပိန်အဟင်းနက်စ်ကသတိပေးတော်ကိုရာစုနှစ်တွေချီအလေးမထားပဲနေခဲ့ပြီး1960ပြည့်လွန်နှစ်ပိုင်းတွေရောက်မှဘဝင်းကျင်ဝါရီတွေကနောင်ဖြစ်လာမဲ့အလားအလာတွေကိုသတိပေးခဲ့ကြပါတယ်။ဒီပိုင်ပညာရှင်တွေလည်း1980နှစ်ပိုင်းတွေမှာကဘာကြီးပူနွေးနေပြီဆိုတဲ့အမှန်တရားကိုစတင်လက်ခံပါတယ်။လက်ခံတဲ့အတိုင်းပူချိန်မှတ်တမ်းစတင်ကောက်ယူခဲ့ပြီးနောက်128နှစ်ကြာ2024 January မှာ AP သတင်းကထုတ်လင်းသွားတာကတော့
So the world's biggest and best science agencies have come out and done their calculations and they said 2023 was the hottest
အခုချိန်ထိ2023ဟာအပူပြင်းဆုံးနှစ်ပဲလို့ပြောပါတယ်။အရင်တော့ကအပူဆုံးနှစ်လို့မှတ်တမ်းတင်ခဲ့တဲ့2016ခုနှစ်ကရှိခဲ့တဲ့အပူချိန်ထက် Fahrenheit 4ပုံတပုံပိုများပါတယ်။
Those are numbers, but numbers don't really tell the story. What really tells the story is what it means.
ပူဇုံလို့မှတ်တမ်းတင်ခဲ့တဲ့2016ကရှိတဲ့ပူချိန်တဲ့3.2 Fahrenheit ပုံများလာပါတယ်။ဒီလိုပူပြင်းရတဲ့အကြောင်းရင်းကိုပြန်ကောက်ရရင်လေရုထဲကပန်ဝင်တမ်းမွေးကစတင်မာတယ်။တင်းမီသွေးနဲ့ရေနံလောင်ကျွမ်းရင်ကာဗွန်တွက်ပြီးတစ်တော်တွေကကာဗွန်တွေကိုစုပ်ယူပေမဲ့ကမ္ဘာတစ်တော်တွေကပြုံးတည်နေတာပါ။မြန်မာနိုင်ငံကအရှိတောင်အရှနိုင်ငံတွေကတော့အထူးတဆုံးတက်နိုင်ငံဖြစ်ခဲ့ပါတယ်။1962ဆက်အာနာသိမ်းပြီးနောက်တကားပိတ်ဝါရကျင့်သုံးတဲ့နိုင်ငံကတစ်တော်တွေဟာထူးထူးပိမ့်ပိမ့်နဲ့ကာဗွန်မတွက်တဲ့နိုင်ငံလို့တော့ American Smithsonian သုတေသနသင်းကပြောခဲ့ဘူးတာပါ။1856ခုနှစ်ကဆိုတစ်တော်ဖုံးလား area က90ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒါပေမဲ့ရှစ်လေးလုံးအရေးတော်ပုံနောက်ပိုင်းလက်နဲ့နဲ့ငင်းငင်းကြီးလဲရာရောဈေးွက်စီးပွားရေးပါဖွင့်လိုက်ချိန်ကစလို့တစ်တော်ဖုံးလွှမ်း area က52ရာခိုင်နှုန်းရှိတယ်လို့ခန့်မှန်းပါတယ်။ကချင်ပြည်နယ်ကနေတရုတ်နိုင်ငံဘက်ကိုကွန်မြူနတီတစ်တင်ကားတစ်စီးနှုံးနဲ့15တန်းခွတ်ထုတ်နေတယ်လို့လည်း British အခြေစိုက် Global Witness အဖွဲ့က2005ခုနှစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့မှုတာပါ။တတပင်ကောင်ငှက်တသောနာဆိုစကားလည်းရှိပြီးဘိုးဘွားဘီပင်လက်တက်ကလေးကရှိတဲ့ကုတ်ကိုသွင်းရဲ့တုံ့ပြန်မှုကိုအရှတ်တဲ့ရာသီဥတုပြောင်းလဲမှုဆန်ရာဖွဲ့ဝင်ဦးအိုလာက
ကုတ်ကိုပင်တပင်ရဲ့ကာဗွန်စုပ်ယူမှုနှုန်းတို့သူတို့ရဲ့အောက်ဆီဂျင်ထုတ်လွှတ်မှုနှုန်းတို့ကတန်နဲ့ချီပြီးတော့အလုံးလုံးပေးနိုင်စွမ်းရှိတာတွေလည်းတွေ့ရတယ်ပေါ့နော်ရာသီဥတုကြာသူတို့ရဲ့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ
်ကမ္ဘာတစ်တော်တွေကခုလူသားတွေကြုံနေရတဲ့ပူပြင်းတဲ့အတံကိုဖန်တီးတဲ့ကာဗွန်တွေကိုထူးထူးကဲကဲတိုးလောင်စုပ်ယူထားနိုင်ပါတယ်ရာစုနှစ်နီးပါးနှစ်စဉ်လောင်ကျွမ်းနေတဲ့ရုပ်ချင်းလောင်စာတွေကထုတ်လွှင့်တဲ့ကာဗွန်ပမာဏနဲ့ညီမျှတဲ့ကာဗွန်867ဂီဂါတန်ကိုစုပ်ယူတယ်လို့ The Guardian သတင်းကဖော်ပြပေးပါတယ်တစ်ပင်တွေကိုခုတ်လိုက်ရင်တော့တိုးလောင်ထားတဲ့ပမာဏအတိုင်းလေရူတဲ့ကာဗွန်တွေထုတ်လွှင့်ပါတယ်ခု2024အတွင်းဘရာဇီးနိုင်ငံကကမ္ဘာတစ်တော်အပြုံးအဆုံးနိုင်ငံလို့ခန့်မှန်းထားပြီးဘူရယ်လီစင်နီကဲလို့နှွေရိုက်တိုင်းပြောနေတဲ့မြန်မာနိုင်ငံဟာ၆နိုင်ငံမြောက်အပြုံးအဆုံးနိုင်ငံလို့လည်းကမ္ဘာစိုက်ပျိုးရေးအဖွဲ့ကအချက်လက်တွေအရ World Population Review ကကိုယ်ကဖော်ပြထားပါတယ်